မြန်မာနိုင်ငံမှာအစိုးရတည်တက်လာပြီး2012ခုနှစ်မှာမန္တလေးမြို့ရဲ့အဓိကအပြောင်းလဲကတော့အင်ချန်မြေဈေးကွက်လို့ဒေသခံတွေကပြောကြပါတယ်။ပြည်တွင်းသတင်းဌာနတစ်ခုရဲ့အဆိုအရပေ2400စတူယံပတ်လည်ရှိတဲ့မန္တလေးမြို့ပြင်မြေကွက်တစ်ကွက်ဟာကျပ်သိန်း300ကနေ900ထိဈေးတက်ခဲ့တယ်လို့သိရပါတယ်။မန္တလေးမြို့အရှေ့ဘက်ကလေကုန်းတွေအတိဖြစ်ခဲ့တဲ့နေရာတွေဟာအခုတော့အိမ်တွေနဲ့လူနေဖို့ပြင်းနေတဲ့မြေကွက်တွေဖြစ်နေပါတယ်။မကြုံစဘူး၄နှစ်တာတဟုန်တို့တက်ခဲ့တဲ့အင်ချန်မြေဈေးကရက်ဟာမန္တလေးမြို့နီးပြင်ဦးလုံကိုအသွာလမ်းဘေးကရှေ့စင်ဆက်အသီးရွက်နဲ့ဥယျာဉ်ခြံလုံကနေလောက်ကင်လာကြတဲ့တောင်သူတွေကိုပါရိုက်ခတ်လာခဲ့ပါတယ်။အစိုးရတဲ့လက်ထက်လမ်းအသစ်ဖောက်တာစီမံကိန်းအသစ်ဆောက်တာနဲ့လမ်းပန်းဆက်သွယ်ကောင်းလာတာတွေကြောင့်မြေဈေးတက်တာတွေရှိသလိုမြေအကျယ်ဝန်းနဲ့တရုတ်မြန်မာကုန်သွယ်ရေးလမ်းကြောင်းပေါ်ရှိနေတာကြောင့်ဈေးမတန်တဆရတာတွေလည်းရှိတယ်လို့ပသိမ်ကြီးမြို့နယ်ထုံးဘူရွာကပန်းဆိုင်တောင်သူဥပြေဝင်းကပြောပါတယ
်။ခုချမ်းမြေရတဲ့ဈေးဈေးမြောက်နေတာပေါ့လေမြေရတော့အဲ့မှာရောင်းဝယ်တော့နည်းနည်းလေးအေးနေတယ်ပေါ့ရောင်းဝယ်ဖြစ်တော့လေမြေဒီကစောစောလေးရဆို1500တော့ပေါ့လေမြေလမ်းဘေးလေးအကုန်လုံးဈေးရတယ်ဈေးတက်တယ်အကုန်လုံ
းမြေဈေးတက်လာတဲ့အတွက်လေမြေခွေရောင်းတောင်သူအလုပ်ကိုစွန့်ပြီးအနီးနားကရွာတွေမှာပြောင်းရွှေ့အဆင်ပြေသွားသူတွေရှိသလိုတချို့လည်းပညာရေးအခြေခံရှိမရှိပေါ်မူတည်ပြီးမြို့ပေါ်မှာအလုပ်သစ်ရှာရင်ဆောက်လုပ်ရင်းနဲ့ပြန်ကြအလုပ်တွေမှာရောက်ကုန်သူတွေလည်းရှိတယ်လို့ဥပြေဝင်းကပြောပါတယ်မြန်မာငွေကျပ်သိန်းထောင်ချီပြီးမြေလာဝယ်ကြတာဟာမန္တလေးမြို့ပေါ်ကပွဲစားတွေကတဆင်လာတာဖြစ်ပြီးဒီလောက်များတဲ့ငွေကိုတောင်သူအလုပ်ကနေတသက်ရှာလို့မရနိုင်ဘူးဆိုပြီးရောင်းချသွားတာတွေလည်းရှိတယ်လို့ဆိုပါတယ
်မန္တလေးသွားပြီးတော့နေကြတော့များတာပါတချို့တွေရောင်းဝယ်တယ်တမားတို့ပယံတို့ဘလို့ဆောက်လုပ်ရေးအဖွဲ့တွေပေါ်နေကြတာရှိကြတာပေါ်တချို့တွေအများပါလို့ဒီဥစ္စာမလုပ်ချင်ဘူးညီငွေကြတာအဲခြံရောင်းပြီးတော့ဒီပြင်အလုပ်ကိုရောင်းဝယ်ပဲကိုလှည့်ပြောင်းကြတာပါခုချမ်းမြေဆိုရင်တော့အဲ့လောက်တော့မရှိဘူးပေါ့ဗျာမိန်လမ်းဘေးဆိုရင်တော့1500လောက်တော့ရှိတယ်ပေါ့ခုဒါမျိုးချန်နေလို့တော့4 5 600 900ပေါ့ဗျာမန္တလေးအားတော်ပြီးတောက်ထောင်မရလို့မရောင်းတာရဲ့
အမှချန်လေးအင်ဝင်းလေးပိုင်းရောက်တော့1000လောက်ရတယ်အုံကျော်မှာဝိုင်းဝယ်ထားတဲ့လူအဲ့မှာအဲ့နမှာအားကြီးကျတော့ယူရူပိစားတဲ့လူနဲ့ရှုပ်ချက်ကိုကတ်အုံကျော်မှာလည်းနေရာကောင်းအောင်ရသေးတယ်ဗျာ
ဥပြေဝင်းကသူ့အိမ်အနီးဈေးခွက်တင်ထားတဲ့အမဖြစ်သူနေထိုင်ခဲ့တဲ့အိမ်နဲ့တရက်ချံကိုလည်းလိုက်ပြပါရယ်ဒီချံကိုအနည်း20ကျော်ကငွေကျပ် 9,000 နဲ့ဝယ်ယူခဲ့တာဖြစ်ပြီးအခုအခါမှာတိန့်တရာတန်အကွက်10ကွက်ပေါ်ပြီးဈေးကွက်တင်ထားတယ်လို့ပြောပါရယ်တဦးတည်းသောသမီးရဲ့မိသားစုကမန္တလေးမြို့မှာအခြေချလိုက်ပြီးဖြစ်တဲ့အတွက်မအေကမန္တလေးမှာလိုက်နေတဲ့အတွက်ကြောင့်အခုလိုရွာကမြေကိုရောင်းချသွားတာဖြစ်ပါရယ်ဒါပေမဲ့အများစုကတော့ဒီလိုမဟုတ်ကြဘူးလို့သိရပါရယ်မြို့မှာအတတ်ပညာနဲ့အခြေတကျနေနိုင်သူတွေဖို့အဆင်ပြေပေမဲ့တချို့တာမန်တောသူတောင်သားတွေအတွက်တော့ဘယ်တန်ကြီးနဲ့ပဲရောင်းရောင်းညီရမရှိရင်အလုံးလက်မဲ့ဖြစ်ပြီးအရှုံးသာဖြစ်တယ်လို့ဥပြေဝင်းရဲ့ညီဖြစ်သူပန်းတောင်သူကိုဆိုးကလည်းပြောပါတယ
်။ဒါတောင်သူလုံးတတ်တဲ့လူကိုရာတော့တောင်သူမြေမရှိတော့အဆုံးရှုံးတော့ပါတော့တာပေါ့။
လုံးစားတဲ့အမြင်မရှိရင်ကိုယ်မှတောင်သူလုံးစားတာတဲ့ဥစ္စာလေ။မြေဆိုတာရောင်းလိုက်လို့ရှိရင်အဲငွေဆိုတာလက်ထက်ရောက်လာရင်အတုံးချလိုက်ရင်တိုက်ပဲဆောက်ဆောက်ဆုံးရှုံးမှုပဲအကားပဲဝယ်ဝယ်ဆုံးရှုံးမှုပဲဖြစ်တာမြေကြီးရဲ့တိုင်းကြီးတက်လာတာ
မြန်မာကျပ်ငွေသိန်းပေါင်း 6,000 အထိပေးဝယ်လိုက်တယ်ဆိုတော့ထုံးဖို့အနောက်ပိုင်းကမြေခွက်တွေနဲ့တရက်ချံတွေကိုဥပြေဝင်းကလိုက်ပြီးတော့ပြပါတယ်မယောင်းသေးလို့ကျန်းနေတဲ့တရက်ချံတောင်သူအနေငယ်ကလည်းစိတ်ဆေးမရသေးတဲ့အတွက်မြေနဲ့ချံကိုမယောင်းသေးတာလို့ RFA ကိုပြောပါတယ်အဲ့နောက်မှာကန္နမာအဖြူတွေစိုက်ပျိုးနေတဲ့တူဖြစ်သူကိုဝင်းဘိုးရဲ့ပန်းဆိုင်ခင်းတွေကိုလိုက်လံပြသပါတယ်ထုံးဖို့အုံကြောတဝိုင်းမြေဈေးမြင့်တက်လာတဲ့အတွက်လဲမြေအယောင်းဝယ်များလာပြီးလဲလုတ်သူရှားလာသလိုမြေပိုင်ရှင်အသက်ကလည်းရွာကန်တွေကိုလဲငှားရတာမျိုးမရှိတော့ဘူးလို့နှစ်ပေါင်းများစွာလဲငှားပြီးပန်းဆိုင်နေတဲ့ကိုဝင်းဘိုးကပြောပြပါဗျာ။ဟိုည
နေနေကန်နေရတာငှားမှာ
။ဒီထက်တယောက်ကို
ကြက်တော့တာမြေငှားလို့မရတော့။ဘာလို့လဲသူကပန်းဆိုင်ရှိတဲ့လူတွေကဝယ်လိုက်တော့ရတာမငှားတော့ဘူးလေ
။လာလာကြည့်တာတယောက်ကြီးလာလာကြည့်တာ
မှားတာတရုတ်ကတော့မှုန်နေပြီကိုဘက်ကတရုတ်ဒီပိုင်းကလည်းဟိုကနန်းလေးကြာဆောက်ပြီးပြပါရှိတယ်ကိုမြောင်တန်းတော့ဆိုတရုတ်ရောက
်အဲ့ဒါကတော့မြေဈေးအစမတန်တက်လာခဲ့တဲ့အတွက်မန္တလေးပြည်ဦးလယ်လမ်းမဘေးကြီးရွာတွေမှာဥယျာဉ်ခြံဆိုင်နေထိုင်လာကြတဲ့တောင်သူတွေမြေယာခက်ခဲနဲ့သီးနှံတောင်သူအရေအတွက်နည်းလာတဲ့အကြောင်းတနေ့တာလေ့လာသမျှကိုတင်ပြလိုက်တာဖြစ်ပါတယ်ခင်ဗျာ